ယောဟန်အခန်း1အခန်းငယ်29ကနေ34ကြားမှာဖော်ပြထားတဲ့ယေရှုအကြောင်းဗတ္တိဇံဆရာယောဟန်ရဲ့သက်သေခံချက်ကိုလေ့လာကြပါစို့။ယောဟန်အခန်း1အခန်းငယ်29မှ34အထိကိုကျွန်တော်ဖတ်ပြပါမယ်။နတ်ဖန်နေ၌ယေရှုကြွတော်မူသည်ကိုယောဟန်သည်မြင်လျင်ဤလောက၏အပြစ်ကိုဆောင်သွားသောဖယားသခင်၏တိုးတငယ်ကိုကြည်လော့ငါမရှိမီရှိနှင့်သည်ဖြစ်၍ငါထက်သာ၍ကြီးမြတ်သောသူသည်ငါနောက်ကြွလာသည်ဟုငါဆိုရာ၌ထိုသူကိုဆိုလို၏အစကထိုသူကိုငါမသိသို့တော်လည်းထိုသူကိုဣတိလလူတို့အားထင်ရှားစေခြင်းငှာငါသည်ရေ၌ဗတ္တိဇံကိုပေးလျက်လာ၏ထိုမှတပါဝိညာဉ်တော်သည်ကောင်းကင်မှဂျိုးငှက်ကဲ့သို့ဆင်းသက်၍ထိုသူ၏အပေါ်၌နားတော်မူသည်ကိုသင်သည်မြင်လျင်ထိုသူကတန်ရှင်သောဝိညာဉ်တော်၌ဗတ္တိဇံကိုပေးသောသူပေသည်ဟုမိန့်တော်မူသည်နှင့်အညီငါသည်မြင်၍ဤသူသည်ဖယားသခင်၏သားတော်ဖြစ်တော်မူကြောင်းကိုသက်သေခံသည်ဟုယောဟန်ဆိုလေ၏လို့တွေ့ရပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်မှာဗတ္တိဇံဆရာယောဟန်ကယူဒဘာသာရေးကောင်းဆောင်များကိုယေရှုအကြောင်းသက်သေခံပြီးတဲ့နောက်တနေ့မှာသူထံကိုရောက်လာကြတဲ့ပရိသတ်ကိုယေရှုအကြောင်းဆက်လက်သက်သေခံဟောပြောတာကိုကျွန်တော်တို့တွေ့ရပါတယ်။အခန်းငယ်29မှာနတ်ဖန်နေ၌ယေရှုကြွတော်မူသည်ကိုယောဟန်သည်မြင်လျင်ဤလောက၏အပြစ်ကိုဆောင်သွားသောဖယားသခင်၏တိုးတငယ်ကိုကြည်လောလို့ပြောပါတယ်။ဒီကြမ်းချက်မှာဗတ္တိဇံဆရာယောဟန်ကယေရှုကိုဖယားသခင်၏တိုးတငယ်လို့ခေါ်ပါတယ်။ဖယားသခင်၏တိုးတငယ်ဆိုတဲ့အတုံးအနှုံးဟာဓမ္မဟောင်းကျမ်းကိုသိတဲ့ယူဒလူတို့အတွက်နားလည်လွယ်တဲ့အသုံးအနှုန်းဖြစ်ပါတယ်။ဓမ္မဟောင်းကာလမှာအပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားအပြစ်အနာအစားလုံးဝမရှိတဲ့တိုးတငယ်ကိုပူဇော်ဖို့ရန်ယူဒခေါ်ဣသီလလူတို့ကိုဘုရားသခင်မိန့်တော်မူပါတယ်။ဓမ္မဟောင်းကာလတုန်းကအပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားအသေးသက်ခြင်းကိုခံရတဲ့တိုးတငယ်ဟာအပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားယေရှုလဝါကားတိုင်းမှာအသေးခံတော်မူမဲ့အကြောင်းကိုကြိုတင်ပြော့ပုံဖော်ပြသနေတာဖြစ်ပါတယ်။အဲ့ဒီတော့ဓမ္မဟောင်းကာလတုန်းကလူတို့ရဲ့အပြစ်ကိုဖယားသခင်ဘလို့လွတ်တော်မူတယ်လဲဆိုရင်အပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားလဝါကားတိုင်းမှာအသေးခံတော်မူမဲ့ယေရှုကိုယုံကြည်ခြင်းဖြင့်လွတ်တော်မူပါတယ်။ဓမ္မသစ်ကာလမှာကိုလူတို့ရဲ့အပြစ်ကိုဖယားသခင်ဘလို့လွတ်တော်မူတယ်လဲ။အဖြေကတော့အပြစ်ရှိတဲ့လူတို့အတွက်လဝါကတိုင်မှာအသေးခံတော်မူသောယေရှုကိုယုံကြည်ခြင်းဖြင့်လူတို့ရဲ့အပြစ်များကိုဘုရားသခင်လွတ်တော်မူပါれဓမ္မဟောင်းနဲ့ဓမ္မသစ်ကာလဆိုတဲ့လူသမိုင်းတစ်လျှောက်လုံးမှာလူတို့ရဲ့အပြစ်များကိုဘုရားသခင်လွတ်တော်မူသောတစ်ခုတည်းသောနည်းလမ်းမှာအပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားလဝါကတိုင်မှာအသေးခံတော်မူသောယေရှုရဲ့လှုပ်ဆောင်ပေးချက်အပေါ်မှာအမိပြုခြင်းနောက်တနည်းပြောရရင်ယုံကြည်ခြင်းဖြစ်ပါれယေရှုမှတပါအပြစ်ရှိတဲ့လူတို့ကိုအပြစ်ငရဲကနေကယ်တင်နိုင်တော်သူမရှိကြောင်းဓမ္မဟောင်းကာလကလေးကအပြစ်အနာအစာလုံးဝမရှိတဲ့တိုးတငယ်ကိုပူဇော်ခြင်းဖြင့်လူတို့ကိုဖျားသခင်ကြိုတင်ပြောပြတော်မူပါれဗတ္တိဇံဆရာယောဟန်ကယေရှုဟာဓမ္မဟောင်းကာလကလေးကဖယားသခင်ကြိုတင်ပြောပြတော်မူသောအပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားလဝါကတိုင်မှာအသေးခံတော်မူမဲ့သူခမဲတော်ဖျားဆေလွတ်တော်မူသောသူဖြစ်တော်မူသောကြောင့်ဤလောက၏အပြစ်ကိုဆောင်သွားသောဖျားသခင်၏တိုးတငယ်ကိုကြည်လောလို့ယေရှုကိုယုံကြည်ကြဖို့လူတို့ကိုတိုက်တွန်းနှုတ်ဆော်ခြင်းဖြစ်ပါれအခန်းငယ်30မှာယောဟန်ကယေရှုအကြောင်းကိုအခုလိုဆက်ပြတော့သက်သေခံပါれငါမရှိမီရှိနှင့်သည်ဖြစ်၍ငါထက်သာ၍ကြီးမြတ်သောသူသည်ငါနောက်ကြွလာသည်ဟုငါဆိုရာ၌ထိုသူကိုဆိုလို၏ဗတ္တိဇံဆရာယောဟန်ကယေရှုဟာငါမရှိမီရှိနှင့်တော်မူသောသူဖြစ်တယ်လို့ပြောဆိုရမှာယေရှုဟာကဘာမတီမရှိမီခတ်သိမ်းသောအရာမဖြစ်မီဖြစ်တော်မူသောသုံးပါးတစုဘုရားသခင်မှတားတော်ဘုရားဖြစ်တော်မူကြောင်းဆိုလိုခြင်းဖြစ်ပါတယ်ယောဟန်ကထာဝရတားတော်ဘုရားဟာသူ့ထက်ကြီးမြတ်တော်မူသောသူဖြစ်ကြောင်းဝန်ခံပြောဆိုပါတယ်အခန်းငယ်29မှာဆိုရင်ယောဟန်ကသူဟာယေရှုရဲ့ခြေနှင်းတော်ကျိုးကိုဖြေဖို့တောင်းမထိုက်တန်တဲ့သူဖြစ်တယ်လို့ဝန်ခံပြောဆိုပါတယ်အခန်းငယ်31မှာဗတ္တိဇံဆရာယောဟန်ကယေရှုအကြောင်းကိုအခုလိုဆက်ပြီးတော့သက်သေခံပါတယ် အစကထိုးသူကိုငါမသိသို့တော်လဲထိုးသူကိုဣတီလလူတို့အားထင်ရှားစေခြင်းငါငါသည်ရေ၌ဗတ္တိဇံကိုပိတ်လျက်လာ၏လို့ပြောပါတယ်ဗတ္တိဇံဆရာယောဟန်ရဲ့အမေအဲလိဇဘက်နဲ့ယေရှုရဲ့လူစားတိခံမယ်တော်မာရိတုဟာအမျိုးတော်တဲ့သူတွေဖြစ်တဲ့အကြောင်းလုကာအခန်း1အခန်းငယ်36မှာကျွန်တော်တွေ့ရပါတယ်အဲဒီတော့ဗတ္တိဇံဆရာယောဟန်နဲ့ယေရှုဟာအမေဘက်ကအမျိုးတော်တဲ့သူတွေဖြစ်တယ်လို့ကျွန်တော်တို့ဆိုနိုင်ပါတယ်သို့တော့အံ့ဩစရာကောင်းတာကဗတ္တိဇံဆရာယောဟန်ကယေရှုဟာအပြစ်ရှိတဲ့လူတို့ကိုကယ်တင်ဖို့လူစားတိအဖျင်ကြွလာတော်မူသောဘုရားသခင်တားတော်ဖြစ်တော်မူကြောင်းကိုနှစ်ပေါင်း30ပတ်လုံးမသိခဲ့ဘူးဒါကြောင့်ယောဟန်ကအစကထိုးသူကိုငါမသိလို့ဝန်ခံပြောဆိုတာဖြစ်ပါတယ်ဗတ္တိဇံဆရာယောဟန်ကအစကယေရှုကိုဘာကြောင့်မသိခဲ့တာလဲအဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့တမန်ကျမ်းစာမှာအသေးစိတ်ဖော်ပြထားခြင်းမရှိတဲ့အတွက်ကျွန်တော်လည်းမသိဘူးဒါပေမဲ့သေချာတာတစ်ခုကတော့ဘုရားသခင်သတ်မှတ်တော်မူသောအချိန်မကျသေးလို့မသိခဲ့တာဖြစ်ပါတယ်။ယေရှုဟာလူစားတိခံတတ်တော်30တိုင်အောင်လူစားတိခံမိသားစုနဲ့အတူနာဇရက်မြို့မှာနေတော်မူခဲ့ပါတယ်။လူစားတိခံမိဘများကလွဲလို့နာဇရက်မြို့သူမြို့သားများကသူတို့မြို့မှာကြီးပြင်းတဲ့ယေရှုဟာလူစားတိအားဖြင့်ကြွလာတော်မူသောဘုရားသခင်တားတော်ဖြစ်ကြောင်းကိုနှစ်ပေါင်း30ပတ်လုံးမသိခဲ့ကြဘူး။ဘာဖြစ်လို့မသိကြတာလဲ။အဖြေကတော့လူစားတိခံတတ်တော်30တိုင်အောင်မိမိအကြောင်းကိုလူသိရှင်ကြားယေရှုထောက်ဖော်ပြောဆိုတော်မူခြင်းမပြုခဲ့ဘူး။တမန်လူသားကဲ့သို့နေတော်မူခဲ့ပါတယ်။ဒီလောကမှာရှိတဲ့ဘာသာရေးကောင်းဆောင်တွေကတော့မိမိကိုယ်ကိုအခြားသူတွေနဲ့မတူအောင်ဝတ်လုံတွေကိုဝတ်ကြတယ်သင်္ကန်းတွေကိုစီးကြတယ်ယေရှုကတော့မိမိကိုယ်ကိုအခြားတာမန်လူတွေထက်ထူးခြားအောင်ဝတ်လုံမဝတ်ဘူးသင်္ကန်းလည်းမဝတ်ဘူးတာမန်လူသားကဲ့သို့ဝတ်ပြီးတာမန်လူသားကဲ့သို့သွာလာနေထိုင်တော်မူပါတယ်ခြေထောက်မှာလည်းတာမန်လူသားတွေလိုပဲဖုံးတွေပေးနေတယ်တမန်လူသားကဲ့သို့နေတော်မူသောယေရှုကိုအပြင်းထန်အဖျင်ကြည့်မယ်ဆိုရင်လူစားတိအဖျင်ကြွလာတော်မူသောဘုရားသခင်တားတော်ဖြစ်ကြောင်းကိုဘယ်သူမှမသိနိုင်ကြဘူးဗတ္တိဇံဆရာယောဟန်ကလည်းမသိခဲ့ဘူးဗတ္တိဇံဆရာယောဟန်ဟာဘုရားသခင်ဆေလွတ်တော်မူတဲ့အတိုင်းနောင်တနဲ့ဆက်ဆိုင်သောဗတ္တိဇံတရားကိုဣသီလလူတို့ကိုဟောပြောခဲ့ပါတယ်နောင်တနဲ့ဆက်ဆိုင်သောဗတ္တိဇံတရားဆိုတာကိုအပြစ်ကိုမြင်ပြီးနောင်တနှလုံးသားနဲ့ယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်ဖြစ်ကြောင်းယုံကြည်လက်ခံဖို့အစဉ်သင့်ရှိနေခြင်းကိုဆိုလိုပါတယ်။များစွာသောယူဒလူတို့ဟာယော်ဒန်မြစ်မှာယောဟန်အားဖြင့်နောင်တနဲ့ဆက်ဆိုင်သောဗတ္တိဇံလို့ခေါ်တဲ့ရေနှစ်ခြင်းကိုခံခဲ့ကြပါတယ်။ယောဟန်ပေးတဲ့ရေနှစ်ခြင်းဟာယုံကြည်သူရေနှစ်ခြင်းနဲ့တော့မတူပါဘူး။ယောဟန်ပေးတဲ့ရေနှစ်ခြင်းဟာဘုရားသခင်ရှေ့တော်မှာအပြစ်ရှိကြောင်းမိမိကိုယ်ကိုသိရှိဝန်ခံပြီးစိတ်နှလုံးပြောင်းလဲဖို့အမှန်တကယ်ဆန္ဒရှိကြောင်းထုတ်ဖော်ပြသခြင်းဖြစ်ပါတယ်။ယုံကြည်သူရေနှစ်ခြင်းကတော့ယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံပြီးဖြစ်ကြောင်းထုတ်ဖော်ပြသခြင်းဖြစ်ပါတယ်။ယောဟန်ပေးတဲ့ရေနှစ်ခြင်းဟာယုံကြည်သူရေနှစ်ခြင်းနဲ့မတူပေမဲ့တစုံတယောက်သောသူကယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံဖို့အတွက်ဆိုရင်ယောဟန်ပေးတဲ့ရေနှစ်ခြင်းရဲ့ပုံဆောင်ချက်ဖြစ်တဲ့နောင်တနှလုံးသားရှိဖို့လိုအပ်ပါတယ်။နောင်တနှလုံးသားမရှိရင်ယေရှုကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံလို့မရဘူး။အခန်းငယ်32ကနေ34ကြားမှာယောဟန်ကအစကသူမသိခဲ့သောဘုရားသခင်သားတော်ယေရှုကိုအခုလိုသိခဲ့ရကြောင်းပြောထားပါတယ်။သောမရပါဝိညာဉ်တော်သည်ကောင်းကင်မှဂျိုးငှက်ကဲ့သို့ဆင်းသက်၍ထိုသူ၏အပေါ်၌နားတော်မူသည်ကိုသင်သည်မြင်လျင်ထိုသူကတန့်ရှင်းသောဝိညာဉ်တော်၌ဗတ္တဇံကိုပေးတော်သူပေသည်ဟုမိန့်တော်မူသည်နှင့်အညီငါသည်မြင်၍ဤသူသည်ဘုရားသခင်၏တားတော်ဖြစ်တော်မူကြောင်းကိုသက်သေခံသည်ဟုယောဟန်ဆိုလေ၏လို့တွေ့ရပါတယ်ယောဟန်ကအစကသူမသိခဲ့သောအပြစ်ရှိတဲ့လူတို့ကိုကယ်တင်ဖို့လူစားတိအဖျင်ကြွလာတော်မူသောဖယားသခင်သားတော်ဟာယော်ဒန်မြစ်သူ့ရဲ့ရှေ့မှာရေနှစ်ခြင်းကိုခံတော်မူသောယေရှု ဖြစ်တော်မူကြောင်းကိုတဆူတီးသောဖယားသခင်ပေးတော်မူသောနမိတ်လက္ခဏာအားဖြင့်သိခဲ့ရပါတယ်။ယောဟန်ကိုဖယားသခင်ပေးတော်မူသောနမိတ်လက္ခဏာမှာယော်ဒန်မြစ်မှာဗတ္တဇံကိုခံတော်မူသောယေရှုအပေါ်မှာကောင်းကင်မှဂျိုးငှက်ကဲ့သို့ဆင်းသက်တော်မူသောဖယားသခင်ဝိညာဉ်တော်နားနေတော်မူခြင်းနဲ့မဿဲအခန်း3အခန်းငယ်18မှာခမဲတော်ဖယားကဤသူကငါနှစ်သက်မြတ်နိုးရာငါဤချစ်သားပေသည်လို့ကောင်းကင်ကနေမိန့်တော်မူခြင်းဟာယောဟန်ကိုဖယားသခင်ပေးတော်မူသောနမိတ်လက္ခဏာဖြစ်ပါတယ်။သုံးပါးတစုဖယားသခင်မှပုပ်ကိုနှစ်ပါးဖြစ်တော်မူသောတန်ရှင်သောဝိညာဉ်တော်ဖယားနဲ့ခမဲတော်ဖယားကယေရှုဟာအပြစ်ရှိတဲ့လူသားများကိုကယ်တင်ဖို့ရန်လူစားတိအဖြစ်ကြွလာတော်မူသောသုံးပါးတစုဖယားသခင်မှတားတော်ဖယားဖြစ်တော်မူကြောင်းကိုသက်သေခံကြပါတယ်။တဆူတီးသောဖယားသခင်ရဲ့သက်သေခံတော်မူချက်ကြောင့်ယောဟန်ကအစကသူမသိခဲ့သောအပြစ်ရှိတဲ့လူတို့ကိုကယ်တင်ဖို့ကြွလာတော်မူသောဖယားသခင်သားတော်ဟာယေရှုဖြစ်တော်မူကြောင်းသိလာခဲ့ရပါတယ်။ဖယားသခင်သားတော်ယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ကျွန်တော်တို့ယုံကြည်လက်ခံခြင်းမှာယေရှုကိုကျွန်တော်တို့ရဲ့ကိုယ်ခန္ဓာမျက်စိနဲ့ကျွန်တော်တို့မြင်ရလို့မဟုတ်ပါဘူး။ယေရှုဟာအခုခမဲတော်ဖယားရဲ့လက်ရာတော်ဘက်မှာထိုင်တော်မူပြီးကျွန်တော်တို့ရဲ့ကိုယ်မျက်စိနဲ့မြင်လို့မရဘူး။ကိုယ်မျက်စိနဲ့မြင်လို့မရတဲ့ယေရှုကိုကျွန်တော်တို့ယုံကြည်လက်ခံခြင်းမှာဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာရဲ့သက်သေခံချက်ကြောင့်ဖြစ်ပါတယ်။ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာယေရှုဟာအပြစ်ရှိတဲ့ကျွန်တော်တို့ကိုထာဝရအပြစ်ငရဲကနေကယ်တင်ဖို့ရန်လေဝါကတိုင်မှာကျွန်တော်တို့ရဲ့ကိုယ်စားအသေခံတော်မူသောသူဖြစ်ကြောင်းဗတ္တဇံဆရာယောဟန်အားဖြင့်ဘုရားသခင်ကိုယ်တော်တိုင်ကကျွန်တော်တို့ကိုပြောပြတော်မူပါတယ်။ဖယားသခင်ကိုတော်တိုင်းပြောပြတော်မူသောမိမိသားတော်ယေရှုအကြောင်းကိုကျွန်တော်တို့အကျွမ်းမဲ့ယုံကြည်လက်ခံသောကြောင့်ဖယားသခင်သားတော်ယေရှုကိုကျွန်တော်တို့ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ကျွန်တော်တို့ယုံကြည်လက်ခံခြင်းဖြစ်ပါတယ်။ဖယားသခင်သားတော်ယေရှုဖယားကသူ့ကိုယုံကြည်လက်ခံသောသူတိုင်းကိုထာဝရအပြစ်ငရဲကနေကယ်တင်တော်မူပြီးအိုနာသေးခြင်းနဲ့ကင်းတဲ့ကောင်းကင်နိုင်ငံတော်မှာထာဝရဝင်စားရသောအခွင့်ကိုပေးတော်မူကြောင်းယောဟန်အခန်း6အငယ်59မှာအခုလိုမိန့်တော်မူပါတယ်။ငါအမှန်အကန်ဆိုသည်ကငါကိုယုံကြည်သောသူသည်ထာဝရအသက်ကိုရ၏လို့အတိအလင်းမိန့်တော်မူပါတယ်။ဖယားသခင်သားတော်ယေရှုကိုယုံကြည်သောကျွန်တော်တို့ဟာကျွန်တော်တို့သေတဲ့အခါဘယ်နေရာကိုရောက်သွားကြမလဲဆိုတာကျွန်တော်တို့အတိအကျသိနေပါတယ်။မိတ်ဆွေကောနောင်ဘဝဘယ်ကိုရောက်မယ်ဆိုတာအတိအကျသိထားပြီလား။မသိသေးဘူးဆိုရင်ဘုရားသခင်သားတော်ယေရှုကမိသူမဆိုအပြစ်မှနောင်တရပြီးကယ်တင်ဖို့တောင်းလျှောက်တော်သူတိုင်းကိုကယ်တင်တော်မူပါတယ်ဆိုတဲ့ယေရှုရဲ့ကယ်တင်ခြင်းတဲ့င်းကောင်းကိုဝေငှလိုက်ပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။